2019ခုနှစ်ကုန်ပြီးတော့2020ခုနှစ်ကိုချဉ်းကပ်မဲ့နှစ်သက်အခုပြောင်းအတွက်ကမ္ဘာအရရမျိုးကြီးတွေမှာပြင်ဆင်နေကြပြီဖြစ်ပါတယ်။ Pacific ကျွန်းနိုင်ငံတစ်ခုဖြစ်တဲ့ Kiribati ကျွန်းနိုင်ငံဟာ2020ခုနှစ်ကိုပထမဆုံးကျူတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ဒီနှစ်သက်ကိုအဦးဆုံးကျူတဲ့နောက်ထပ်ကျွန်းနိုင်ငံဖြစ်တဲ့ Samoa မှာတော့မြို့တော် Apia ကိုလွှမ်းခြုံမြင်နေရတဲ့ Valuet တောင်ပေါ်ကနေပြီးတော့နှစ်သက်ကူးချိန်တကောင်ရံမှာမီရှူပီပန်းတွေပြတ်ဖောက်ပါတယ်။ Samoa မှာတော့အခုဒီပြီးကြတဲ့နှစ်ဟာဝမ်းနည်းစရာတွေအမှတ်ကြီးစရာတွေဖြစ်ခဲ့ပါတယ်။ဝတ်သက်ကူးစက်ရောဂါကြောင့်မလို့2019ခုနှစ်နှောင်းပိုင်းမှာပဲ82ဦးသေဆုံးခဲ့ရပါတယ်။အများစုကတော့9နှစ်အောက်ကလေးတွေဖြစ်ပါတယ်။နယူးဇီလန်နိုင်ငံမှာလည်း2020နှစ်သက်ကိုကျူလိုက်ပါပြီ။မြို့တော်အော့ကလန်ကိုလွှမ်းခြုံမြင်နေရတဲ့ Sky Tower ကနေပြီးတော့မီရှူမီပန်းတွေပြတ်ဖောက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့လူပေါင်း1000နဲ့ချီပြီးတော့ဒီချန်ချိုင်အီမြို့လေလမ်းမတွေပေါ်မှာပြင်းထန်နေပြီးတော့နှစ်ခုကျူဖို့ပြင်နေပါတယ်။ဒီချိန်မှာပဲတော်မီကြောင့်မီကုန်းမြူတွေအုံမုန်းနေတဲ့ဒီဩစတြေးလျနိုင်ငံဆစ်ဒီမြို့ကတော့နှစ်သက်အကူအစောဆုံးကျမဲ့မြို့တစ်မြို့ဖြစ်တာကြောင့်မလို့မီရှူမီပန်းတွေဖောက်လုပ်ဖို့လည်းပြင်ဆင်နေပါတယ်။ဩစတြေးလျနိုင်ငံရဲ့အကြီးဆုံးမြို့ဖြစ်တဲ့ဆစ်ဒနီမှာတော့နှစ်စဉ်လိုလိုပဲနှစ်သက်ကူမှာမီရှူမီပန်းတွေပြစ်ဖောက်တာကြောင့်ဆစ်ဒနီစစ်ကမ်းဟာမီရှူတွေနဲ့တောက်ပလှပနေတတ်ပါလေ။ဒါမဲ့လည်းဒီနှစ်မှာတော့တိုင်းပြည်ဟွာမှာတော်မီလောင်ပြီးတော့ပျက်စီးမှုတွေရှိတာကြောင့်မလို့ဒီလိုမျိုးမီရှူမီပန်းဖောက်တာမလုပ်ဖို့တောင်းဆိုတာတွေရှိခဲ့ပါလေ။တော်မီကြောင့်မလို့စိတ်သက်မီကုန်းမိုင်းတွေဟာဆစ်ဒနီမှာသတင်းပတ်နဲ့ချီပိတ်မှောင်နေခဲ့ပြီးတော့မီပေးတံခံရတဲ့သူတွေအတွက်စာနာလေးထားရအဖြစ်နှစ်သက်ကူမီရှူဖောက်မဲ့အစီအစဉ်ကိုဖျက်ပေးဖို့ပြီးဆိုပြီးတော့လက်မှတ်ထိုးတောင်းဆိုကြတာလက်မှတ်ပေါင်း3000နီးပါးကောက်ခံရရှိခဲ့တာဖြစ်ပါလေခင်ဗျာ။